ကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းကြားရောက်လာနေတဲ့အိန္ဒိယနိုင်ငံဟာအောက်ဆီဂျင်ပြတ်လတ်မှုဆေးရုံကတည်းနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်ကျန်းမာရေးဆောက်ရှောက်မှုစနစ်ကပျော်လဲနေပြီလို့ဆိုပါရယ်မြို့တော်နယူးဒယ်လီမှာလည်းကိုရိုနာဗိုင်းရပ်စ်မျိုးကွဲတွေကူးစက်ခံရသူတွေဟာမိသားစုလိုက်ရှိနေပြီးအိမ်မှာနေရင်လည်းအခြေအနေပိုဆိုးလာတဲ့အတွက်ကြောင့်ဆေးရုံတွေကိုမျှော်လင့်ချက်မဲ့စွာရောက်ရှိလာကြတာဖြစ်ပါတယ်လူတော်တော်များများကလည်းရှားပါးပြတ်လတ်နေတဲ့ဆေးဝါးနဲ့အောက်ဆီဂျင်ဘူးတွေကိုအပြေးအဝါသွားရောက်ဝယ်ယူနေကြပြီးမောင်ကိုဈေးကွက်တွေလည်းကြီးထွားလာနေပါတယ်အကက်အတူကူဆေးရုံရဲ့ရေးပေါ်ဌာနအကြီးအကဲဒေါက်တာရှာရန်ဆဒစ်ကတော့အခြေအနေကိုအခုလိုပြောပါတယ
် The situation is critical right now
အခြေအနေကတော့ရေးပေါ်ဖြစ်နေပါပြီပြီးခဲ့တဲ့တွေ့ကြုံခဲ့ရသမျှတဲ့ကပ်ဘေးရဲ့အဆိုးဆုံးအနေထားကိုရောက်နေတာပါဒီနှစ်ပတ်တည်းမှာကျွန်တော်တို့အတွက်တကယ်ငရဲပြီလို့ဖြစ်လာနေတာပါကြုံခဲ့ရသမျှတဲ့အဆိုးဆုံးကျန်းမာရေးအကျပ်တဲကိုဖျက်ဆီးနေရတာမို့မိသားစုဝင်တွေမိတ်ဆွေတွေနဲ့လူမှုမီဒီယာတွေကိုပဲအားကိုးနေရတဲ့မျိုးတော်တစ်ခုဖြစ်လာနေပြီဖြစ်ပါတယ်လူတွေဟာလည်းဗိုင်းရပ်စ်ကူးစက်မှာကိုကြောက်ရွံ့နေကြပြီး brain bulb တွေနဲ့အိမ်တကားတွေကိုတော့မဖွင့်ရကြတော့ဘူးလို့ဆိုပါတယ်။တည်ဆုံးသူအရေအတွက်မြင့်တက်လာတာမို့ညာဘက်တွေမှာမိသကြိုကြပြီးစာပနာတွေဟာလည်းလူသူကင်းမဲ့နေရလို့ဆိုပါတယ်။ဆေးရုံတွေမှာလည်းလူပြည့်နေပြီးလူနာတင်ကားတွေနဲ့ဆေးရုံဝန်ထမ်းတွေလည်းမလုံလောက်တော့ဘူးလို့ဆိုပါတယ်။ဖြားနာနေသူတွေကိုလည်းမိသားစုဝင်တွေကပဲဆေးရုံပို့နေကြပါတယ်။ကျွမ်းကျင်သူတွေကတော့အိန္ဒိယရဲ့ဆယ်စုနှစ်နဲ့ချီပြီးရှေးကျခဲ့တဲ့ကျန်းမာရေးဆောက်ရှောက်မှုပေါ်အလေးမထားခဲ့တာကိုအပြစ်တင်နေကြပြီးလူလူကျမ၏ရံမုံငွေကိုတုံးဆွဲပြီးဗိုင်းရပ်စ်မျိုးကွဲကနေဒုတိယလှိုင်းမချရောက်နိုင်ဘူးလို့တိုင်းပြည်ကိုယုံကြည်စေခဲ့တာကိုလည်းအပြစ်ဖို့နေကြပါတယ်